စင်ကာပူနိုင်ငံမှာတော့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ942ယောက်ရှိတယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကအတည်ပြုလိုက်ပါတယ်။ဒါဟာစင်ကာပူမှာတရက်ထဲမှာစံချိန်တင်လောက်အောင်အများဆုံးကူးစက်တာဖြစ်ပြီးတော့ကူးစက်မှုအများစုဟာအဆောင်တွေမှာနေကြတဲ့နိုင်ငံသားကရှေ့ပြောင်းအလုပ်သမားတွေဖြစ်တယ်လို့ပြောပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လုံကတော့အဆောင်တွေမှာရောဂါကူးစက်မှုတွေမပြန့်အောင်လုပ်ဖို့အတွက်အချိန်ယူရမှာဖြစ်တယ်လို့သူ့ရဲ့ Facebook ကနေဒီကနေ့မှာပြောပါတယ်။ရွှေပြောင်းအလုပ်သမားတွေဟာလူငယ်တွေဖြစ်တာကြောင့်ယောဂါဖြစ်ပွားမှုအများစုဟာလည်းတိတ်မပြင်းထန်ပဲအလေအလတ်အဆင့်လောက်ပဲဖြစ်တယ်လို့လည်းပြောပါတယ်။စင်ကာပူမှာ COVID-19 ယောဂါဆက်ဖြစ်ခြင်းကစပြီးတော့ယောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်တင်းတင်းကြပ်ကြပ်ထိန်းချုပ်ခဲ့တာကြောင့်ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကစင်ကာပူအာဏာပိုင်တွေကိုချီးကျူးထားပါတယ်။ဒီကနေ့ယောဂါပိုးကူးစက်သူတွေက14ယောက်ကပဲစင်ကာပူနိုင်ငံသားတွေနဲ့အများအားနေထိုင်ခွင့်ရထားသူတွေဖြစ်တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါမဲ့လည်းစင်ကာပူမှာလာရောက်အလုပ်လုပ်နေကြတဲ့ရှေ့ပြောင်းလူသမားတွေကြားမှာတော့ဗိုင်းရပ်စ်ကူးစက်မှုနှုန်းကအလင်းမြန်ဖြစ်လာနေပြီးဒါဟာယောဂါထိန်းချုပ်တဲ့နေရာမှာအားနည်းချက်ဖြစ်တယ်လို့လူခွင့်အဖွဲ့တွေကတော့ပြောပါတယ်။ဥက္ကမှာတော့အာနာပိုင်တွေကအဆောင်တွေမှာယောဂါပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေကိုအရှင်ဟုန်မြင့်လို့ဆောင်လာနေပါတယ်။အခုလိုနောက်ထပ်ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စင်ကာပူမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းဟာ9,900ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူက11ယောက်ရှိပါတယ်ခင်ဗျာ။